မြောက်ပိုင်းတိုင်းသားလက်နက်ကိုင်၃ဘွဲ့ပေါ့နော်ဒီညီနောင်မဟာမိတ်၃ဘွဲ့နဲ့စစ်ကောင်စီကြားမှာဒီဆက်ဆက်ဆွေးနွေးစကားပြောဖို့ကိုတရုတ်ကနေပြီးတော့ဂျာဝင်ညှိနှိုင်းခဲ့တယ်လို့ကျမတို့သိရပါတယ်တရုတ်ကဘာကြောင့်ဟိုဂျာဝင်ညှိနှိုင်းတယ်လို့ဥတန်းဆိုနိုင်မြင်လဲရှင်
တရုတ်ကအခုလိုဂျားဝင်ပြီးတော့ညဉ့်ဉန်ကြီးပွဲစားလုပ်နေတာတစ်ချက်ကတော့သူဟာနိုင်ငံတကာမှာညဉ့်ဉန်ကြီးအကျိုးဆောင်ကြီးဖြစ်သူကပုံဖော်ခြင်းနဲ့အတွေ့သူကအဲ့ဒီအမည်နာမကိုယူထားတာပါ။နောက်အဲ့ဒီလိုကိစ္စမျိုးတွေလည်းပြည်တွင်းမှာအထူးသဖြင့်မကြခင်ကရခိုင်မှာဆိုလို့ရှိရင်ကျွန်တော်တို့ဘင်္ဂါလီဒုက္ခသည်တွေပြန်ပူရေးကိစ္စကိုဟိုသူကဥဆောင်ဥရွက်တွေလုံနေတဲ့အနေအထားတွေရှိပါတယ်ဆိုလိုတာကတော့သူကငင်းငင်းကြီးကိုလိုလားတဲ့အင်အားစုဆိုတာကိုနိုင်ငံတကာကိုပုံဖော်ခြင်းလို့အဲ့ဒါလုပ်တာပါဒါပေမဲ့တရုတ်ရဲ့အရင်းခံရည်ရွယ်ချက်ကတော့ဗမာပြည်မှာရှိနေတဲ့တရုတ်ကျိုးစည်းဝါးနဲ့တရုတ်နဲ့ပူးပေါင်းဆောင်ရွက်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အနောက်တိုင်းနိုင်ငံတွေဒီမိုကရေစီအင်အားစုတွေပါဝင်မလာဘူးအဲ့ဒါတွေကိုတန်းနိုင်တော့ဟန်တာဘူးသူရွေးပြီးတော့လုတ်တာပါအ
ဲ့တော့ဒီတရုတ်ကနေပြီးတော့အခုလိုမျိုးပေါ့နော်ဆွေးနွေးပွဲတွေဖြစ်လာအောင်ပေါ့နော်အထူးသဖြင့်ဒါအရင်တည်းကသဘောထားတင်းမာတဲ့ဒီအုပ်စုတွေကြားမှာဟိုဆွေးနွေးပွဲတွေဖြစ်လာအောင်တရုတ်ကဂျာဝင်လုတ်ပေးလာတာကရောတစ်ဖက်မှာအရာပေါ့နော်သူတို့ချင်းဆွေးနွေးလာကြတယ်စကားပြောလာကြတယ်အထူးသဖြင့်စစ်ကောင်စီဆိုလို့ရှိရင်လည်းအဲဗိုလ်ချုပ်ဆော်မင်းထွန်းတုံ့ပြန်ပြောဆိုကြရရဆိုရင်အခုဆွေးနွေးပွဲတွေဟာတိုးတက်မှုရှိတယ်အပြူသဘောဆောင်နေဆိုတဲ့အနေအထားမျိုးတွေဖြစ်နေတယ်ဆိုတာမျိုးဆိုရင်တိုးတက်တဲ့လက္ခဏာအဖြစ်ကိုမြင်လို့ရလားရှင
်လုံးဝမြင်လို့မရပါဘာဖြစ်လို့လဲဆိုတော့ပမာပြည်သူလူထုတန်း90ကျော်တဲမှာအခုစစ်ကောင်စီကိုထောက်ခံနေတဲ့အင်အားစုဆိုတာတန်းတန်းနှစ်တန်းနဲ့မကျော်နိုင်ပါဘူးအဲ့လိုအခြေအနေမျိုးမှာနော်နေတန်းနေတန်းပကံမကွဲစေနဲ့ဆိုပြီးတော့ကျွန်တော်တို့အခုပြည်သူလူထုတော်လိုင်းအစုတွေနဲ့ပူးပေါင်းဆောင်ရွက်မဲ့ကျွန်တော်တို့တိုင်းအနာလက်နက်ကင်ဖွဲ့စည်းတွေကိုစစ်ကောင်စီနဲ့ဆေးဆက်ပြီးတယ်ဆိုတာပြည်သူလူထုကိုနော်ကျွန်တော်တို့ရောက်ထဲတွန်းပို့တဲ့ကိစ္စအခုဆိုလို့ရှိရင်နှွေးဦးတော်လိုင်းရေးကပြန်လည်ထိုးစစ်တွေစတော့မယ်လို့ကြေညာထားတဲ့အချိန်မှာဒီလိုသဘောထားနဲ့ဒီလိုဆေးဆက်ပြီးတာတွေဟာပြည်သူဒေါ်လာရေးကိုနောက်ဆုံးအောင်ဆုံးရှုံးအောင်အချိန်ရှည်ကြာသွားအောင်လုပ်ပေးတာဖြစ်တဲ့အတွက်ပြည်သူလူထုအနေနဲ့ကတော့နာကြီးမုန်းတီးမှုရှိမှာမလွဲပဲလို့ကျွန်တော်ကတော့ယုံကြည်ပါလိမ့်ခင
်ဦးတန်းစိုးနိုင်ရဲ့တုံသက်ချက်အရဆိုရင်တရုတ်ရဲ့ဩဇာကအခုလက်ရှိစစ်ကောင်စီပေါ်မှာသူတို့ရဲ့လွှမ်းမိုးမှုပေါ့နော်သူတို့ဘက်ကဒီချီကပ်ပုံသူတို့အရင်စစ်ဆိုးရရင်းနဲ့ရှင်လို့ရှင်ရောလက်ရှိစစ်ကောင်စီပေါ်မှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုဟာဘယ်လိုအခြေအနေရှိလဲရှင
်အဲ့ဒါတော့ခြုံငုံပြောရလို့ရှင်တော့ဗမာပြည်မှာအာဏာရလာတဲ့အစိုးရမှန်သမျှကြိုက်ပြီးဖြစ်စီမကြိုက်ပြီးဖြစ်စီမလွဲမရှောင်သာစွာတရုတ်ရဲ့နော်ကျွန်တော်တို့ဖိအားပေးမှုတွေကိုကျွန်တော်တို့လက်ရောရတာကြီးပါအားကြောင့်လဲဆိုတော့ကျွန်တော်တို့နယ်နိမိတ်ပေါင်းကျွန်တော်မိုင်ထောင်တဝါလောက်ရှိတဲ့ဆက်ဆက်နေတဲ့တိုင်းပြည်ကြီးဖြစ်တဲ့အခါကျတော့အင်အားလည်းရှိတော့ဘယ်ဆိုမှငင်းလို့မရဘူးဒေါအောင်ဆန်းစုကြည်ဆိုတာလက်ထက်ကလည်းကျွန်တော်တို့စာချုပ်ဖွံ့ဖြိုးရေးစာချုပ်၁၉ခုချုပ်ခဲ့တဲ့အစဉ်လာရှိပါတယ်အဲ့တော့ရေဘူကပြောရလို့ရှင်တော့ဘသူမှတိတ်ပြီးတော့မလွန်ဆန်းနိုင်ဘူးပေါ့ဗျာဒါပေမဲ့အခုကျွန်တော်တို့စစ်ကောင်စီနဲ့ကျွန်တော်တို့ NUG PDF တီပြည်သူတွေရဲ့တိုက်ပွဲအခုပြင်းထန်လာတဲ့အချိန်မှာတော့နော်ဟိုတဘောရကပို့ပြီးတော့ဟိုရှင်းလင်းပြတ်သားလာတာအဲ့ဒီအနေထားဟာအခုအစ်စ်ချိုးပြောင်းသွားပါတယ်ဘာလို့ပြောင်းတာလဲဆိုတော့အမေရိကန်က NDAA ကျွန်တော်တို့ဟိုစာချုပ်တွေရဗမာပြည်ကဒီမိုကရေစီအင်အားစုတွေကိုကျွန်တော်တို့လက်နဲ့မဟုတ်တဲ့ငွေကြီးအကူအညီတွေထောက်ပံ့မယ်ဆိုတဲ့ကိစ္စရယ်နောက်ပြီးတော့ NUG အစိုးရအဖွဲ့ယုံဝါရှင်တန်မှာခွင့်လွှတ်ခွင့်ပေးပြီဆိုတဲ့အခါမှာတရုတ်အနေနဲ့အရင်တုန်းကဆက်ဆံရေးတွေကိုတောင်းပြန်ခံပလိုက်ပါအရင်တုန်းကဗမာပြည်ကိုလွှတ်နေတဲ့နော်စွန်ကောရှန်တို့ဟိုဖျက်ရှားလိုက်တယ်ဝန်ကြီးကတော့ယာရုတိုးသွားတာပေါ့ဗျာနော်ဒါကလည်းဟိုဖျက်ပလိုက်တဲ့နည်းတစ်နည်းပါအခုနိုင်ငံသားရေးဝန်ကြီးတွေဒီနောက်ပြီးတော့ အခုကကျွန်တော်တို့တရုတ်ရဲ့တန်တမာလဲအသိခံလိုက်အဲ့ဒါတွေပို့ပြော့ဆိုးွားလာတဲ့နော်တရုတ်ရဲ့စွပ်ဖွဲ့မှုကတော့ဘာလဲဆိုအခုကယူနန်တရုတ်ပြည်ဘူအစိုးရတယ်မဟုတ်ယူနန်ပြည်နယ်ကကျွန်တော်တို့ခေါင်းဆောင်နေပါကျွန်တော်တို့တိုက်ရိုက်ကျွန်တော်တို့ပါဝင်ပတ်သက်လာအခုညီနောင်သုံးပေါ်ဒီမဟာမိတ်အဖွဲ့နဲ့ဆွေးနွေးပွဲမှာတော့ယူနန်ပြည်စဲကိုယ်စားလှယ်ကဝင်လာပြီးတော့ဝင်ထိုင်နေဆိုတာဘာအဓိပ္ပာယ်နော်အဲ့ဒါဟာတခုကတော့ဒီကျွန်တော်တို့ဒီငြိမ်းချမ်းရေးမလုပ်လုပ်အောင်ဖိအားပေးတဲ့သဘောမှာအခုလက်တွေ့ဆက်ဆံနေရတဲ့ယူနန်ပြည်နယ်ကအရာရှိတွေဒီဆင့်ပြီးတော့ဗမာပြည်ရဲ့အရေးမှာဆွတ်ဖက်လာတာကိုကျွန်တော်တွေ့ရပါတယ်
အဲ့တော့ဒီ NUG ဘက်ကရောပေါ့နော်သူတို့ဒီ NUG အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ဒီတရုတ်ကိုသူတို့ဆက်ဆံရေးအပိုင်းမှာအရင်ကတည်းကသူတို့ကဒါ NLD ပါတီကြီးရဲ့ဒီအမတ်တွေလည်းဖြစ်တဲ့အခါကျတော့အဲဒီအရင်တည်းကဒီ NLD ပါတီအစိုးရလက်ထက်ခဲကတရုတ်နဲ့ဆက်ဆံရေးရှိခဲ့တယ်အခုသူတို့ဒီပြည်ပရောက်တာဖြစ်ဖြစ်နေဆက်တီမှာပဲဖြစ်ဖြစ်ပေါ့နော်ရှိနေတဲ့အချိန်မှာလဲဒီပါတီချင်းတရုတ်ကွန်မြူနတီပါတီနဲ့လည်းဆက်သွယ်တစုံတရာပေါ့နော်အတိုင်းအတာအထိအဆက်အသွယ်တွေရှိတယ်ဆိုတဲ့အနေထားဆိုတော့အဲ့ဒါမျိုးလည်းရှိတယ်ဆိုပြီးတော့ဒီ NUG တို့ CRPP တို့ဘက်ကလည်းထုတ်ဖော်ပြောဆိုထားတာရှိရောအဲ့တော့ဒီတရုတ်ကဒီ NUG တို့နဲ့ဆက်ဆံရေးပိုင်းပေါ့နော်တရုတ်နဲ့ NUG ဆက်ဆံရေးပိုင်းမှာရောဘယ်လိုသုံးသပ်လဲရှင်
NUG ရဲ့တူပီပေါ်သဘောထားကအတော်လေးမှန်ကန်ကောင်းမွန်ပါတယ်တူပီပါတီကျွန်တော်ကွန်ကရစ်မှာရောတူပီရဲ့ကြီးကျယ်တဲ့ကျွန်တော်တို့ပွဲလန်းတွေကျင်းပတဲ့အခါတိုင်း NUG အစိုးရအနေနဲ့နော်တဝန်ဝန်လာတွေပေးပို့ခဲ့ပါတယ်နောက်အနေဆုံးအားဖြင့်ဗမာပြည်မှာရှိနေတဲ့တရုတ်တန်ရုံကိုလည်းအခြေအနေတွေနဲ့ပတ်သက်ပြီးတော့တို့ညီနိုင်တိုင်ပင်ဝင်ရဖို့အတွက်အကြိမ်ကြိမ်တောင်းဆိုခဲ့ပါတယ်ဒါပေမဲ့တရုတ်ဘက်ကအဲလို NUG ဘက်ကနေပြီးတော့ဒီတုံးလွှားတွေเนาะကျွန်တော်တို့ချီကျူးဂုံပြူလွှားတွေရရှိကြောင်းတခေါတပါရမှာမပြောခဲ့ဘူးပေါ့စာတကြောင်းတောင်ပြန်လာခဲ့တဲ့အနေအထားမရှိပါဘူးဘာဖြစ်လို့လဲဆိုတော့ NUG ဆိုတာဟာဒီအမေရိကန်နဲ့အနောက်အုပ်စုကနေပြီးတော့ဟိုအားပေးနေတဲ့အင်အားစုဖြစ်တယ်ဒီအင်အားစုနဲ့ဘာမှဆက်ဆံစရာမလိုဘူးဆိုတော့တရုတ်ရဲ့သဘောထားကြောင့်ဘာမှမှတုံ့ပြန်ဟိုမပြုတ်ပါဘူးအခြားတစ်ဖက်ကဘာရှိနေလဲအခြားတစ်ဖက်ကတရုတ်ပြည်ရဲ့သဘောထားကပြည်တွင်းမှာဘာတွေဖြစ်ပြီးတော့ဘယ်သူကအကြမ်းနေအကြမ်းဖက်နေတရုတ်ဗမာပြည်သူလူထုရဲ့သဘောထားကဘာဖြစ်တယ်လဲဆိုတာကိုတို့ရဲ့တိုင်းပြည်တိုင်းမှာကျင့်သုံးနေတဲ့နိုင်ငံတကာမူဝါဒမှာသူကတိုင်းပြည်မှာအုပ်စိုးနေတဲ့အစိုးရနဲ့ပဲသူကဆက်သွယ်ဖို့သဘောထားရှိအဲ့တော့ဒီတိုင်း NLD ကိုအခြေကာလတစ်ခုကနေပြီးတော့နော် NLD ကိုမဖျက်သိမ်းဖို့လို့နော်ဒီ2008ဖွဲ့စည်းပုံကိုအတိမတ်ပြုဖို့လို့ဘာလို့ဒီသူကပြောနေကြတာကတကယ်ကဒီမာပြည်မှာဘယ်သူကတရားဝင်အုပ်စိုးနေတယ်လဲဆိုတော့သူ့အမြင်ပေါ်ကနေပြီးတော့တို့ဟာဆုံးဖြတ်တာဖြစ်ပါတယ်ပြည်သူလူထုရဲ့မျက်နှာနဲ့ပြည်သူလူထုရဲ့သဘောထားကိုထက်သွင်းစဉ်းစားတာမဟုတ်ပါဘူးအုပ်စိုးနေတဲ့အစိုးရနဲ့ဆက်သွယ်လို့ရရင်ပြီးရောဆိုတာဟာတရုတ်ရဲ့နိုင်ငံရေးနိုင်ငံတကာနိုင်ငံရေးဆိုင်ရာသဘောထားမူဝါဒအဲ့တော့သူအကျိုးစီးပွားအတွက်ခွင့်ပြုတဲ့အစိုးရဆိုရင်ကောင်းတယ် NUG ကဘလောက်ပဲဒီဖြောင့်မတ်မှန်ကန်တဲ့သဘောထားနဲ့ချင့်ကပ်ချင့်ကပ်တရုတ်ကလက်ခံမှာမဟုတ်ပါဘူး
ဒီတရုတ်နဲ့ပတ်သက်လို့ဟိုမြန်မာပြည်သူတွေရဲ့သဘောထားမှာလည်းတက်ရှိမကြသေးခင်ကဒီတရုတ်နိုင်ငံသားဝန်ကြီးအစ်စ်ကမြန်မာနိုင်ငံကိုလာပြီးတော့ဒီစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံသွားတဲ့ကိစ္စတွေမှာဆိုလို့ရှိရင်ဒီစကိုင်းတိုင်းကပြည်သူတွေကထုတ်ဖော်ဆန္ဒပြတာပြီးပေါ့နော်သူတို့ဒီတရုတ်ကိုစန့်ကျင်တဲ့ဒီဆန္ဒပြပွဲတွေကိုလည်းသူတို့လှုပ်ကြတဲ့ခါကျတော့အခုလိုမျိုးတရုတ်ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးမြန်မာပြည်သူတွေကမကြိုက်ဘူးမလိုလားဘူးဆိုတဲ့အပေါ်မှာသူတို့အဲ့ဒီအပေါ်မှာတရုတ်နိုင်ငံကထဲမတွက်ဘူးလားဒါမှမဟုတ်ရေရှိတီအိမ်နီးချင်းတရုတ်နိုင်ငံနဲ့ဆက်ဆံရေးမှာဘလို့အကျိုးသက်ရောက်မှုတွေဖြစ်လာမှာလဲရှင
်တရုတ်မြန်မာဆက်ဆံရေးတမိုင်းကြောင်းမှာပြည်သူလူထုကကျေနပ်လောက်တဲ့တရုတ်ရဲ့အကူအညီဆိုတာကျွန်တော်တို့မကြားဘူးတလို့မရှိဘူးတလို့ပါ ဒီနေ့ကာလမှာကျွန်တော်တို့ဒီပြည်သူတရားလုံးကဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုထူထောင်ရေးဆရာနာရှင်စနစ်မြေမြုပ်သိမ့်ကျူပြည်ရေးဆိုတဲ့ဒီကြွေးကြော်တာကိုတားနဲ့ချီတဲ့ပြည်သူတွေကနေပြီးတော့ဒီဆုံးရတယ်ဖန်တီထောင်ချခံရတယ်ဖန်တီထောင်ချခံရတယ်ဆိုတဲ့နော်ကိစ္စတွေရှိလာတဲ့ရှိနေတဲ့အပေါ်မှာဘယ်လိုမှဒီစစ်ကောင်စီကိုအိမ်မပြူဆက်ဆံနေတဲ့အစိုးရတရားပေါ်ပြည်သူလူထုအနေနဲ့ဘယ်လိုမှကျွန်တော်တို့လက်မခံနိုင်ပါဘူးကြိုက်လည်းမကြိုက်ပါဘူးဒါကြောင့်မို့ဒီလိုအနေထားတွေအချိုးကွေပြုတ်ပြီကပေါ်ပြလာတာနဲ့တွေ့နေခုစစ်ကောင်စီနဲ့ဒီခေါင်းဆောင်တွေတွေ့ဆုံရမှုတွေအပြီးမှာလက်ဘရောင်းတောင်လူထုကနေပြီးတော့တုံ့ပြန်ဆန္ဒပြမှုတွေရှိတယ်အခုဒီကျွန်တော်တို့စကိုင်းတိုင်းကနေပြီးတော့ဖြတ်ကျော်သွားနေတယ်ပြုတ်ရေနံပိုက်လိုင်းကိုစောင့်နေတယ်စစ်ကောင်စီရဲ့လုံခြုံရေးအဖွဲ့တွေကိုနှစ်ကြိမ်တိုင်တိုင်တိုက်ခိုက်တာရှိလာပါတယ်ဒါဟာပြည်သူလူထုရဲ့သဘောဆန္ဒကိုကြောခိုင်းပြီးတော့အာဏာရထားတဲ့အစိုးရအပြစ်မှတ်ပြုတဲ့ပြုတ်ရဲ့ဆက်ဆံရေးကိုကျွန်တော်တို့ဗမာပြည်သူလူထုကတုံ့ပြန်ဖော်ပြလိုက်တာပါပဲအခုဒီအခြေအနေတွေတိုးပွားလာတာနဲ့မြတ်အဲ့ဒီလိုပြုံးစန့်ကျင်တုံ့ပြန်မှုတွေပေါ်ပေါက်လို့ဒီအခြေအနေတွေအမှားပြုနိုင်ငံတကာမှာပါရှိတာနိုင်နေကျွန်တော်တို့အနေထားတွေကိုကျွန်တော်တို့တော့တွေးမြင်နေရပါတယ်ခင
်ဦးတန်းစိုးနိုင်အခုလိုမျိုးအချိန်ပေးပြီးတော့ VOE မြန်မာပိုင်းကမေးတဲ့မေးခွန်းတွေဖြေကြားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင့်
โอเคကျွန်တော်လည်းပြောဆိုရှင်းပြကြရတဲ့ကျေးဇူးတင်ပါတယ်